ရာဒူကနေဆင်းပေးပြီးတော့အာနာလွှဲပေးတော့မယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကကြေညာလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့သတင်းသမားတအူးနေအိမ်ထဲမှာသတင်းလွှင့်နေရင်ပြစ်သက်ခံလိုက်ရပါတယ်ညီပေါ်နိုင်ငံမှာအင်အားပြင်းငလင်လှောက်ခတ်ခဲ့လို့လူပေါင်း150ကျော်သေဆုံးသွားပါတယ်အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာတော့ဒီတစ်ပတ်တည်းလေတုညစ်ညမ်းမှုတွေဆူဆူရွရွဖြစ်နေပါတယ်တရုတ်နိုင်ငံမှာလည်းရာသီဥတုဖောက်ပြန်ပြီးတော့နှင်းမုန်တိုင်းတိုက်ခတ်ခဲ့ပါတယ်ဒီလိုထူးခြားတဲ့အာရှတလွားသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်နေပါတယ်ကျွန်တော်ကစောဖို့ခွားပါခင်ဗျာလာမယ့်2025ခုနှစ်ရွေးကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်နေရာကနေဆင်းပေးပြီးတော့လက်ရှိဒုတိယဝန်ကြီးချုပ်နေရာယူထားတဲ့ Laurent Wong ကိုအာဏာလွှဲပြီးတော့မယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကကြေညာလိုက်ပါတယ်။ပြည်သူ့လှုပ်ရှားမှုပါတီ PAP တည်ထောင်ခြင်း290ပြည့်မွေးနေ့ဖြစ်တဲ့2024ခုနှစ်နိုဝင်ဘာလထဲမှာအစောဆုံးလွှဲပေးဖို့ဖြစ်နိုင်တယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပတဲ့ PAP ပါတီရဲ့အစည်းအဝေးမှာလီရှန်လွန်ကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရက်တိတိကျကျကိုတော့ပြောခဲ့တာမရှိပါဘူး။အာဏာလွှဲပြီးသွားလို့ရှိရင်တော့ဝန်ကြီးချုပ်သက်ဖြစ်လာမယ် Laurent Wong ကိုထောက်ပံ့သွားမှာဖြစ်ပြီးတော့ဝင်ကြီးချုပ်သိရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာသွားမယ်လို့လည်းလီကဆိုပါတယ်2004ခုနှစ်ကတည်းကစင်ကာပူဝင်ကြီးချုပ်တာဝန်ယူခဲ့တဲ့အသက်82နှစ်အရွယ်လီရှန်လွန်ဟာပြီးခဲ့တဲ့2022ခုနှစ်မှာအာဏာလွှဲပြောင်းရေးစီစဉ်ခဲ့ပေမဲ့ COVID-19 အကျအတဲကိုဖြည့်ရှင်းဖို့ဆိုပြီးတော့အခုချိန်ထိအာဏာဆက်ယူထားတာဖြစ်ပါတယ်အခုအာဏာလွှဲပြီးခံရမယ် Laurent Wong ကတော့အသက်50ပဲရှိသေးပြီးတော့စင်ကာပူအစိုးရရဲ့ဗန်နာရေးဝန်ကြီးလည်းဖြစ်ပါတယ်။ Laurent Wong ဝန်ကြီးချုပ်ဖြစ်လာမယ်ဆိုလို့ရှိရင်တော့စင်ကာပူကိုတည်ထောင်ခဲ့တဲ့ Lee Kuan Yew ရဲ့မျိုးရိုးမဟုတ်တဲ့ဒုတိယမြောက်ဝန်ကြီးချုပ်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာတော့ Radio Season တင်ဆက်တဲ့သူတဦးဟာသူ့အိမ်ထဲမှာသတင်းကြေညာနေတော့တနတ်သမားတွေရဲ့ပြစ်တတာကိုခံလိုက်ရပါတယ်။ DJ Johnny Walker လို့လူသိများတဲ့ဟွန်းကျမလုံးဟာကြီးခဲ့တဲ့တနင်္ဂနွေနေ့မှာသူ့အိမ်စတူဒီယိုခန်းထဲကနေ Facebook Live လွှင့်နေတော့တနတ်သမားတွေရဲ့လောက်ကျန်တပ်ဖြတ်တာခံခဲ့ရတာဖြစ်ပါတယ်။တနတ်သမားတဦးအိမ်ထဲဝင်လာပြီးတော့ပြစ်တတ်သွားတာကို Facebook Live ကြည့်နေတဲ့သူတွေကိုယ်တိုင်မြင်လိုက်ရတယ်လို့ AP သတင်းမှဖော်ပြပါတယ်။ဒီတပ်ပြက်မှုဟာသတင်းကိစ္စနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုတော့မသိရသေးပါဘူး။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်နရာရှိတဲ့သူ၃ယောက်ကိုရဲတပ်ဖွဲ့ကရှာဖွေနေပါတယ်။DJ Johnny Walker ဟာသူ့ရဲ့ Radio အစီအစဉ်မှာချစ်သူသမီးစားအရင်းနဲ့ဒီရက်ရည်ရွာရည်ကိစ္စတွေကိုအများဆုံးတင်ဆက်နေတဲ့သူဖြစ်ပါတယ်။ DJ Johnny Walker တည်ဆုံမှုကိုဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. ကရှုတ်ချလိုက်ပြီးတော့တနတ်သမားကိုအမြန်ဆုံးဖမ်းဆီးဖို့လည်းတိုက်တွန်းလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာသတင်းသမားတွေတပ်ဖြတ်ခံရတဲ့အဆိုးဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်ခင်ဗျာ။ညီပေါ်နိုင်ငံအနောက်ပိုင်းဂျာဂျာကော့ခရိုင်မှာပြီးခဲ့တဲ့တောက်ကြံနေကပြင်းထန်တဲ့ငလင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်လူပေါင်း150ကျော်တိဆုံသွားပြီးတော့လူဒါဇင်နဲ့ချီဒဏ်ရာရသွားပါတယ်။ပြင်းအား 6.5 အထိရှိခဲ့တာကြောင့်နေအိမ်အဆောက်အုံတွေတော်တော်များများပြိုကျပြတ်စီသွားပြီးတော့အုပ်ပုံတွေပြိပြီးတော့လူတွေတိဆုံရတာဖြစ်ပါတယ်။ငလင်လှုပ်အားဟာတော်တော်ပြင်းတာကြောင့်နီပေါ်နိုင်ငံရဲ့မြို့တော်ကတ်မန်ဒူတွင်မကအိမ်နီးချင်းအိန္ဒိယနိုင်ငံနယူးဒယ်လီမြို့ထိကိုတုံ့ခါခဲ့တယ်လို့ Writers သတင်းမှဖော်ပြပါတယ်။ညီပေါ်နိုင်ငံအတွက်တော့ဒါဟာလူအသေးအပြောက်အများဆုံးငလင်တွေထဲကတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်တုန်းကတော့တစ်နှစ်ထဲမှာတည်းငလင်နှစ်ကြိမ်လှုပ်ခဲ့ပြီးတော့အဲ့ဒီငလင်ကြောင့်လူ 9,000 လောက်သေဆုံးခဲ့ရတဲ့အပြင်မြို့တော်ကတ်မန်ဒူကသမိုင်းဝင်အဆောက်အုံတွေဖျားကျောင်းတွေတော်တော်များများပျက်စီးခဲ့ရပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာတော့ဒီတစ်ပတ်တည်းလေတုညစ်ညမ်းမှုတွေဆိုးဆိုးဝါးဝါဖြစ်နေပါတယ်။မြူကိုးတွေထဲအစိတ်အတောက်တွေပါတာကြောင့်ဒီပြီးခဲ့တဲ့ဗုဒ္ဓဘုံကြီးကနေစပြီးတော့မြို့တော်ကကျောင်းတွေအားလုံးကိုပိတ်ဖို့အစိုးရကညွန်ကြားထားပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေလည်းရပ်နားထားရပြီးတော့မော်တော်ယာဉ်အသုံးပြုတာတွေကိုလည်းကန့်တတ်ထားပါတယ်။ဒီတပတ်အစောပိုင်းထဲမှာတင်လေတုအရေးသွေးညွန်ကိန်းဟာ400လောက်အထိကိုဖြစ်နေတယ်လို့ Writers သတင်းကဖော်ပြပါတယ်။လေတုအရေးသွေးကိုတုံညာကနေ90ဆိုလို့ရှိရင်ကောင်းတယ်လို့သတ်မှတ်ထားပြီးတော့90ကျော်သွားရင်တော့အစုံနဲ့အသက်ရှူလန်ကြောင်းအတွက်မကောင်းဘူးလို့သတ်မှတ်ထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့ဟာလူဦးရေသန်း20ကျော်ရှိပြီးတော့ကမ္ဘာလေတုအညစ်ညံဆုံးမြို့တစ်မြို့ဖြစ်ပါတယ်။ဒီလေတုညစ်ညံမှုကိုဖြည့်ရှင်းတဲ့အနေနဲ့မြို့တော်မှာမိုးအတုတွေဖန်တီးပြီးတော့ရွာဖို့အစိုးရကပြင်ဆင်နေပါတယ်ခင်ဗျာ။တရုတ်နိုင်ငံအရှေ့မြောက်ပိုင်းမှာတော့ရာသီဥတုဖောက်ပြန်ပြီးတော့နှင်းမုန်တိုင်းတိုက်ခတ်ခဲ့တာကြောင့်လူတွေတော်တော်လေးဒုက္ခရောက်ခဲ့ရပါတယ်။များသောအားဖြင့်အဲ့ဒီဒေသမှာနိုဝင်ဘာလကုန်ပိုင်းနဲ့ဒီဇင်ဘာလအစောပိုင်းကြားမှာနှင်းကြလေရှိပေမဲ့ ဒီနှစ်တော့ရာသီဥတုဖောက်ပြန်ပြီးတော့စောစောစီစီနှင်းမုန်နိုင်တိုက်ခတ်ခဲ့တာဖြစ်ပါလေ။အချိန်မတန်မဲနှင်းမုန်နိုင်တိုက်ခတ်ခဲ့တာကြောင့်လေကြောင်းလိုင်း400လောက်ခရီးစဉ်တွေဖြတ်သိမ်းလိုက်ရတယ်လို့ CNN သတင်းမှဖော်ပြပါရတယ်။လမ်းတွေပေါ်မှာလည်းနှင်းတွေဖုံးပြီးတော့ဒီပိတ်ဆို့ကုန်တာကြောင့်ကျောင်းတွေလည်းပိတ်ခဲ့ရတယ်လို့ကားလိုင်းတွေလည်းပြတ်တောက်သွားပါရတယ်။မုန်တိုင်းကြောင့် Jam Hume မြို့ကအားကစားရုံတစ်ခုပြိုကျပျက်စီးခဲ့ပြီးတော့အထင်းမှာဘတ်စကတ်ဘောကစားနေတဲ့ကျောင်းသား3ဦးပိတ်မိသိမ်းဆုံးသွားတယ်လို့တရုတ်ဆိုရပိုင်းစင်ဟွာသတင်းကဖော်ပြပါတယ်ခင်ဗျာ။